ရဲ့ပိုင်တွင်နိုင်ငံရေးသမားတွေစီရေးအကဲခတ်တွေပြည်တွင်းပြည်ပသတင်းစာဆရာတွေစိတ်ဝင်စားဆုံးသတင်းကတော့ UWSA ဝတ်တပ်ဖွဲ့ထိန်းချုပ်ရာပန်ဆန်းကညဉ့်ညရေးနှစ်30ပြည့်အခမ်းအနားပါအစိုးရနဲ့ညဉ့်ညရေးတည်ဆောက်တာနှစ်30ပြည့်အခမ်းအနားလို့နာမည်တတ်ထားပေမဲ့တကယ်တကယ်1989ခုနှစ်ဧပြီလ18ရက်နေ့ဆိုတာဟာဗမာပြည်ကွန်မြူနတီပါတီဘဂပလက်အောက်ကနေဝါခေါင်းဆောင်တွေဝါကေတာနဲ့ဝါတပ်သားတွေကနေကွန်မြူနတီပါတီခေါင်းဆောင်မှုကိုပုံကန်ဖယ်ရှားအာဏာသိမ်းယူလိုက်တဲ့နေ့ဖြစ်ခဲ့ပြီးနှစ်30ပြည့်ပွဲဆိုတာကလည်းအဓိကအားဖြင့်စစ်ရင်အားပြပွဲဖြစ်နေတာပါပဲဒီပွဲနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကနိုင်ငံရေးအခက်အခဲတွေနိုင်ငံရေးသမားတွေကအမျိုးမျိုးအခက်ဖြတ်ကြပါတယ်အဲ့ဒီထဲမှာမှအစိုးရနဲ့အပြည့်အစုံစာချုပ် NCA လက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီဒုဥထနိုင်ငံသားပြောဆိုတဲ့မှတ်ချက်ကစိတ်ဝင်စားဖို့ကောင်းပါတယ်။သူပြောတာကစစ်ရင်အားတောက်တင်လို့အစိုးရဘက်ကလွှမ်းမိုးနိုင်ခြင်းမရှိတဲ့အပေါ်အခြားတိုင်းသားလက်နက်ကိုင်တွေကလည်းစစ်ရင်အားကြီးမားလာအောင်တိဆောက်ရမယ်ဆိုတဲ့အမြင်ရှိလာခဲ့ရင်ညီညာရေးဟာပိုပြီးအလံဝေးသွားနိုင်တယ်ဆိုတဲ့မှတ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံရေးမှာလက်နက်အင်အားသာလျှင်အဓိကဆိုတဲ့ဝါဒထွန်းကားနေသလား။အဲ့ဒီဝါဒကြောင့်ညီညာရေးအလံဝေးသွားနိုင်တယ်ဆိုတာကရောဘလောက်ထိမှန်တယ်လဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
။ငင်းချဲရဲ့နှစ်30ပြည့်ပွဲမှာ UWSA ရဲ့စစ်အင်အားကိုမြင်တွေ့နိုင်ကြပါတယ်။စစ်တီအင်အား8600အသုံးပြုပြီးပြတဲ့အဲ့ဒီစီရေးပြပွဲမှာတဦးချင်းကန်ဆောင်နိုင်တဲ့လက်နက်ငယ်အင်အားကိုမြင်တွေ့နိုင်ရုံမကလေရင်ပစ်စက်တနက်ကြီးတွေ၊လေကြောင်းရန်ကာကွယ်တဲ့အမြောက်တွေ၊မောင်းသူမဲ့ drone လေရင်တွေကိုပါမြင်တွေ့ရမှာဖြစ်ပါတယ်။ဒါတွေကိုကြည့်ချင်းအားဖြင့်အင်အားပြပွဲဟာအရှိတောင်အာရှမှာတပုံတပ်ဖွဲ့တစ်ခုကပြတဲ့အခမ်းအနားဆုံးစီရေးပြပွဲလို့တောင်သတ်မှတ်နိုင်ပါတယ်။ဝါတပ်ဖွဲ့အနေနဲ့အဲ့ဒီလိုစင့်အင်အားတိဆောက်ထားနိုင်တဲ့အတွက်လဲတီစဲအစိုးရရဲ့တက်မတော်တစ်ခုကသူတို့ကိုလာတိုက်ခိုက်ဝန်းမှာမဟုတ်ဘူးလို့လဲယုံကြည်စိတ်ချမှုရနေကြမှာဖြစ်ပါတယ်။1989ခုနှစ်ဘဂပခေါင်းဆောင်မှုကိုအာနာသိမ့်ရမှာခေါင်းဆောင်ခဲ့သူလည်းဖြစ်လက်ရှိ UWSA ရဲ့စစ်သေးနာပတိချုပ်လည်းဖြစ်တဲ့ဥပောက်ယူချန်းကတော့သူ့မိန့်ခွန်းမှခုလိုထည့်သွင်းပြောဆိုသွားပါတယ်။ပြည်ထောင်စုအစိုးရမှဝတိုင်းရင်းသားများအားကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးဤမှန်းချက်ပန်းတိုင်ရအောင်ကျွန်တော်တို့မှရသက်ပံစ조사အထောက်သွားကြမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင့်ထဲမပေါ်ခင်ကာလတွင်ကျွန်တော်တို့သည်လက်တစ်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထူပြီးအခြားလက်တစ်ဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကာလက်ရှိအနေအထားအခြေအနေကိုဆက်လက်ဆောင်ထိန်သွားကြမည်ဆိုပြီးဖြစ်ပါတယ်
။ဒီလိုအခြေအနေမျိုးကိုအခြားသောတိုင်းသားလက်နက်ကိုင်အဖွဲ့တွေအားကြကြမှာအတူယူကြမှာကတော့ဘာမှထူဆန်းတဲ့ကိစ္စမဟုတ်ပါဘူး။နှုတ်ကထုတ်ဖို့ပြောဆိုတာမလုပ်ကြပေမဲ့အခွင့်အရေးရရင်ရသလောက်စင်ရတိဆောက်ကြမှာကတော့မလွဲမသွေပါပဲ။ဒါပေမဲ့အဲ့လိုစင်ရတိဆောက်မှာကိုတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကပြင်းပြင်းထန်ထန်သတိပေးထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့ကကျင်းပတဲ့အစိုးရတမတော်နဲ့ NCA ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာသူကတိုင်းသားလက်နက်ကိုင်တွေအနေနဲ့နိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်စီဝါရေးလှုပ်ချင်ရင်ကုမ္ပဏီထောင်းနိုင်ငံကိုကာကွယ်ခြင်းရင်တရားဝင်လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်တွေဝင်အဲ့လိုမလုပ်ဘဲလက်နက်ဆွဲကင်ပြီးနိုင်ငံရေးတိဆောက်တာတွေလက်နက်အင်အားလူအင်အားတိဆောက်တာတွေနေမြေတိဆောက်နေတာတွေလုပ်ရင်တော့နီလန်းပေါင်းစုံနဲ့တားဆီးသွားမှာဖြစ်တယ်လက်နက်အားကိုပြီးလိုရာတောင်းဆိုဖို့မကြိုးစားကြနဲ့ဆိုပြီးပြောဆိုခဲ့ပါတယ
်ဒါပေမဲ့တကယ်ပြဿနာကမြမသမိုင်းမှာလက်နက်အင်အားသုံးပြီးကိုလိုချင်တာရယူခဲ့တာကတိုင်းရင်းသားလက်နက်ကိုင်တွေမဟုတ်ခဲ့ပါဘူး1962ခုနှစ်မှာလက်နက်ကိုင်တပ်မတော်ကိုအတုံးချပြီးစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းရဲ့စစ်အာဏာသိမ်းမှုဟာလက်နက်အင်အားကိုအားကိုပြီးနိုင်ငံရေးအာဏာကိုရယူခြင်းရဲ့အစားလို့ပြောနိုင်ပါတယ်။အာဏာရှင်ဦးနေဝင်းဟာခေါင်းစဉ်အမျိုးမျိုးတက်ပြီးတိုင်းပြည်ကို26နှစ်တိုင်တိုင်အုပ်ချုပ်ခဲ့ပါတယ်။1988ခုနှစ်မှာတော့လဲနေလှေအောင်မြင်းဆောင်မကြံပြည်သူလူထုတရက်လုံးကဒီမိုကရေစီစနစ်ကိုလှူလာကြောင်းဆန္ဒထုတ်ဖော်ကြပါတယ်။အဲ့ဒီအချိန်မှာလဲပြည်သူတွေကိုဒီမိုကရေစီမပေးဘဲစစ်ဘုံချုပ်တွေကစစ်အာဏာရှင်စနစ်နဲ့ဆက်ပြီးအုပ်ချုပ်ပါတယ်။ဒါဟာလဲလက်နက်အင်အားအသုံးပြုပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုပ်ပိုင်ခွင့်အရရက်ကိုရယူခဲ့ခြင်းပါ။အဲ့ဒီအခြေအနေဟာ2012ခုနှစ်မတ်လကုန်အထိဖြစ်ပြီး1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်လက်နက်အားကိုနဲ့အာဏာသိမ်းခဲ့ခြင်းကစတွေ့ရင်ရာစုနှစ်တဝက်နီးပါးကြာတာမို့မြမနိုင်ငံရေးမှာလက်နက်အားကိုဝါဒအတော်ကြာခဲ့တယ်လို့မှတ်ယူနိုင်ပါတယ် 2017 April မှာတော့ဆေဟာနာရှင်စနစ်ရပ်ဆိုင်သွားပြီးအစိုးရလွှတ်တော်တက်မတော်တိထားစီပေါ်ပေါက်လာပါတယ်။ဒါပေမဲ့လည်းအရင်ဆေဟာနာရှင်တွေစိတ်ကြိုက်အတီးပြုတ်ရေးဆွဲပေးခဲ့တဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေနဲ့အုပ်ချုပ်ရတဲ့အခြေအနေဖြစ်နေပြန်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းအဲ့ဒီဖွဲ့စည်းပုံအရာလက်နက်ကိုင်တက်မတော်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်ဟာလွှတ်တော်အသီးသီးအတွက်ကိုယ်စားလှယ်၄ပုံ၃ပုံအထိခန့်အပ်ခွင့်ရထားပါတယ်။သူ့ကိုယ်စားလှယ်တွေကနေတဆင့်ဒုသမရတယောက်ကိုလည်းခန့်အပ်နိုင်ပြီးကာကွယ်ရေးပြည်ထရေးလိုအရေးပါတဲ့ဝင်ကြီးဌာန၃ခုအတွက်ဝင်ကြီးတွေခန့်အပ်ခွင့်တိုင်းနယ်ပြည်နယ်အစိုးရအဖွဲ့မှဝင်ကြီးချုပ်ပြီးရင်အရေးပါဆုံးဖြစ်တဲ့နယ်လုံးဝင်ကြီးတွေခန့်အပ်ခွင့်စတာတွေလည်းရထားပါတယ်။အရေးကြီးဆုံးကတော့အဲ့ဒီဖွဲ့စည်းပုံကိုပြင်ဖို့ဆိုရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကသဘောတူမှပြင်လို့ရမယ့်အခြေအနေဖြစ်နေတာပါပဲ။အထိပ္ပယ်ကတော့အရင်ဆရာနာရှင်တွေဟာ2008ဖွဲ့စည်းပုံကိုရေးဆွဲပေးခဲ့ပြီးလက်နက်အင်အားကိုအားကိုးတဲ့ဝါဒတရက်ထူထောင်ပေးသွားခဲ့တဲ့သဘောပါပဲ
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံရေးသမိုင်းမှာဒီကနေ့အချိန်ထိလက်နက်အင်အားကိုအားကိုးပြီးနိုင်ငံရေးအာဏာအပအဝင်လူရအကိုရယူလို့တဲ့လက်နက်အင်အားအားကိုးတဲ့ဝါဒထုံကားအသက်ဝင်နေတာငင်းလို့မရပါဘူး။ဒီဝါရလွှမ်းမိုးနေရင်ဒီဝါရကိုဆုတ်ကင်ထားကြရင်ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာမဟုတ်သလိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာမျိုးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဆိုတာမျိုးကိုလည်းတည်ဆောက်နိုင်မှာမဟုတ်ပါဘူးငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့ဆိုရင်တမတော်စစ်ကောင်းဆောင်တွေရောလက်နက်တိုင်းသားကောင်းဆောင်တွေပါလက်နက်အင်အားကိုအားကိုးတဲ့အယူဝါဒဆွတ်လွတ်ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်